ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကဒီရှမ်းမြောက်ပိုင်းတနယ်မြန်မာတပ်မတော်အကြားတိုက်ပွဲတွေပိုပြင်းထန်လာပြီးတော့ဒီမြန်မာတပ်မတော်ဘက်ကစစ်အင်အားထပ်မံဖြည့်တင်းနေပါတယ်။တပ်မတော်ရဲ့ထိုးစစ်တွေကိုရပ်ပေးဖို့အတွက်ရှမ်းတပ်မတော်ရဲ့တောင်းဆိုချက်ကိုတော့သမ္မတထံကိုတင်ပြပေးမယ်လို့ဒီကနေ့မှပဲမြန်မာစိုးရညီညာရေးကိုယ်စားလှယ်ခေါင်းဆောင်တို့ကတိပေးခဲ့ပေမဲ့လို့စစ်ပွဲတွေ ော့မတ်တင်ကြီးထိုက်ကဆက်သွယ်တင်ပြထားပါရရှင
်ရန်ကုန်မြို့မှာတိုင်းရင်းသားလက်နက်ကင်တို့ရဲ့အစင်းမြင့်ခေါင်းဆောင်အဖွဲ့နဲ့မြန်မာဆွေရငင်းချမ်းကြီးကိုယ်စားလှယ်အဖွဲ့တို့ကြားတနိုင်ငံလုံးအပြစ်ရရေးဆွေးနွေးနေချိန်နဲ့အချိန်ကိုက်ဆိုသလိုဖြစ်ပေါ်လာခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSE ရဲ့တော်ရင်စခန်းတွေကိုမြန်မာတပ်မတော်ကအရှိန်မြင့်ပြီးတော့ထိုးစစ်ဆင်နေပါတယ်မိုင်းရှုမြို့နယ်ကတော်ရင်စခန်းတွေမှာဒီကနေ့မှလည်းတိုက်ပွဲတွေရှိခဲ့တယ်လို့ SSC မြောက်ပိုင်းရဲ့အထွေထွေအတွင်းမှဆက်ခွန်ဆိုင်ကပြောပါတယ
်။အော်ကနေ့ကလည်းဒီသူတို့ကကြားတဲ့အားတွေရှိကူလာနေတယ်။ရှိကူလာပြီးတော့မှမိုင်းရှုရဲ့ဒီအရှိမြောက်ဘက်ဒီတန်လွင်အဖြစ်ပေါ့။အဲ့ဒါတွေကိုရှိသူတို့တိုက်မယ်လို့အတင်းထွက်နေတယ်။ဒါတော့ကျွန်တော်တို့ဘက်ကလည်းတောထဲမှာနေတဲ့အဖွဲ့တွေကတော့ဖြစ်တော့နေပြန်မရှိဘူးလေတောထဲမှာမနေဘူးနေထဲမှာလည်းကျွန်တော်တို့မနေဘူးလမ်းကြောင်းကြီးမှာလည်းပြုံစုကာလမကြီးမှာလည်းမနေဘူးဆိုတော့အဲ့ဒီအချိန်မှာတောထဲမှာထပ်လွန့်လာပြီးတော့တိုက်နေဆိုရင်တော့ကျွန်တော်တို့ကမလွတ်မချောင်တာတော့ကျွန်တော်တို့နေရမရှိတော့ပုံကိုယ်ကိုခုခါတဲ့အနေဖြစ်သွားမယ်ကျွန်တော်တို့ကသူတို့စခန်းတွေကိုတွတ်တိုက်တာမျိုးမဟုတ်ဘူ
းရန်ကုန်မြို့မှာအဖြစ်ရရေးဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်နေတယ်SSC မြောက်ပိုင်းရဲ့အထွေထွေအတွင်းရင်မှုဆက်ခေါ်ဆိုင်ကဒီကနေ့မှပဲထိုးစစ်တွေရပ်ပေးဖို့မြန်မာဆိုရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့အရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကိုတောင်းဆိုခဲ့တယ်လို့ပြောပါတယ
်။အချင်းမှာလည်းဥတိုက်ပွဲတွေဖြစ်နေတယ်။ရှမ်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်။နောက်ကရင်မှာလည်းတိုက်ပွဲတွေဖြစ်နေတယ်။အဲ့ဒါမျိုးတွေကိုအများဆုံးရပ်ဆိုင်ဖို့ကျွန်တော်တို့ကမြေတားရပ်ခံတာပေါ့။မရပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့အခု MPA ဆွေးနွေးနေတဲ့ဟာတွေကလည်းယုံကြည်မှုကိုပြတ်ပြတ်သွားမယ်။တန်ဖိုးလည်းကျတယ်။နော်ကျွန်တော်နိုင်ငံတော်တမကြီးဒီကိုမနေ့ကအစည်းအဝေးပြင်သူတို့ချက်ချင်းတင်ပြမယ်ရက်ဆိုင်ဖို့လုပ်မယ်ဆိုတော့တဘောတူညီမှုတော့ရပါတယ်။နောက်အခိုင်အမာတော့ဘယ်လိုဖြစ်လာမလဲဆိုတော့လက်တွေ့ပဲကျွန်တော်စောင့်ကြည့်ရမှာပေါ့။ညှိုးလင့်တာကတော့အကောင်းဆုံးကရက်ဆဲသွားဖို့ပဲ
။တနိုင်ငံလုံးအဖြစ်ရရေးနှစ်ဖက်တို့ဆွေးနွေးနေကြချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့ထဲမှာမြမတက်မတော်ကထိုးစစ်ဆင်တိုက်ခိုက်နေတာတွေကအပြစ်ရရေးဆွေးနွေးမှုတွေအပေါ်မှာစိုးကြိုးတက်ရောက်စေတယ်လို့လည်း SSC မြောက်ပိုင်းရဲ့ပြောခွင့်ရကပြောပါတယ်။
ကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲလုပ်ပြီးတော့အဖြစ်ခရင်ဆေးရင် MCA ကိစ္စကိုလုပ်နေတဲ့ကိစ္စမှာဘယ်လိုလုပ်ဒီတိုင်းဆိုရင်တော့ယုံကြည်မှုကပြတ်ပြားပြီးတော့မှဘလောက်ပဲအပြောကောင်းကောင်းဆိုင်ရတဲ့မှာပဲရှိနေတဲ့စာချုပ်မျိုးဆိုရင်ကျွန်တော်တို့ဟာတိတ်ခါလည်းမရှိဘူး။နောက်အားလုံးကလည်းကျွန်တော်တို့ကိုတရားခံပြစ်သွားနိုင်တယ်ကျွန်တော်တို့က။အခုကျွန်တော်တို့လက်ရှိမကောင်းသူတို့ကတော့ဆင်ခြေဆင်သက်ပြီးအများကြီးပြေးလိုက်မယ်။ထူးခြားတိုင်းပဲအဲ့တော်မျိုးတွေကမမှန်ဘူးလူကြီးလူကောင်းမဆန်ဘူးကြာကျွန်တော်တို့နားလေတယ်ကျွန်တော်တို့ကလူကြီးလူကောင်းဆန်ကြကျွန်တော်တို့လုံးလုံးကိုလိုပါတယ
်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းတပ်တို့ကိုမြန်မာဆိုရကပြီးခဲ့တဲ့နှစ်ကတည်းကထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကမြန်မာဆိုရတပ်ရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့် SSC ရှမ်းပြည်မြောက်ပိုင်းကျေးဒီမြို့နယ်တွင်ကတဖာဆောင်ကနေဆုတ်ခွာပေးခဲ့ရပြီးအခုအခါမှာတော်ရင်စခန်းတွေမှာအခြေချနေထိုင်နေကြတာဖြစ်ပါတယ်အရင်တုန်းကတော့မြန်မာဆိုရနဲ့တိုက်ပွဲတွေဖြစ်ခဲ့တိုင်းဒေသရင်းလမ်းပန်းဆက်သွယ်ရေးကိုဖြတ်တောက်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်တို့အနေနဲ့အခုအခါမှာတော့မိုင်းရှူးကိုဆက်သွယ်တဲ့လမ်းမကြီးကိုတိုက်ခိုက်မှုမရှိသေးသလိုအခုချိန်ထိလည်းတိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ရှမ်းပြည်မြောက်ပိုင်းတပ်ရဲ့ပြောခွင့်ရကပြောပါတယ်ရှင်